မြန်မာပါဝင်အာရှဒေသအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုကအနီးကပ်ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကတင်းနယ်လာနေမှာပြောဆိုလိုက်ပါတယ်
We announced last week a very significant piece of assistance, $274 million that will go across 64 priority countries.
အရှတီတာရင်းကဦးစားပေးနိုင်ငံ64နိုင်ငံအတွက်ဒေါ်လာ284သန်းထောက်ပံ့မယ်လို့ဝန်ကြီးကပြောဆိုသွားတာပါ။အခုညီပေးမဲ့အထက်အများစုကတော့အင်ဒိုပစိဖိတ်ဒေသတွေမှာဖြစ်ချောင်းဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဖော်ထုတ်နိုင်ရေးအတွက်အထောက်အကူဖြစ်စေမယ်လို့လည်းဝန်ကြီးကပြောပါတယ်။ဒီထောက်ပံ့မဲ့ရန်ပုံငွေတွေကိုမြန်မာအပါအဝင်ဒေသရင်းကနိုင်ငံတွေကိုဘလို့ခွဲဝင်မလဲဆိုတာသုံးသပ်နေပြီဆိုပြီးလည်းပြောပါတယ်။မြန်မာနိုင်ငံမှာ COVID-19 ကပ္ပကရောဂါတုံ့ပြန်ဆောင်ရွက်ရေးအတွက်အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကသူ့ရဲ့အရေးပေါ်ရန်ပုံငွေအစီအစဉ်ကနေဒေါ်လာ 1.8 သန်းပေးအပ်မယ်အကြောင်းလဲမတ်လ18နေ့ကကြေညာထားပါတယ်။မြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့မြစ်တာရက်ခံချက်ကိုတုံ့ပြန်တဲ့အနေနဲ့ USAID ကမြန်မာနိုင်ငံအတွက်ယောဂါကာကွယ်ရေးပစ္စည်းတွေလည်းပေးအပ်ခဲ့ပြီးဖြစ်ကြောင်းကြေညာထားပါတယ်။ဒါအပြင် COVID-19 ကပ်ရောဂါတုံ့ပြန်ဆောင်ရွက်ရေးဆိုင်ရာသတင်းချက်လက်တွေကိုမျှဝေတဲ့အနေနဲ့အမေရိကန်ယောဂါထိန်းချုပ်ကာကွယ်တားဆီးရေးဗဟို CDC ကထုတ်ထားတဲ့ရုပ်သံတွေကိုလည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံရုံးကစူးစီးလွှင့်တင်ထားပါတယ်ရှင်။